ဆူဒန်သမ္မတဟောင်းအိုမာအယ်ဘာရှီယာကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ထံအစိုးရကလွှဲပြောင်းပေးနိုင်တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကြိုဆိုကြပါတယ်ဒါဖို့ဒေတာရင်းမှာပြစ်မှုကျူးလွန်ခဲ့မှုဆွဲချက်နဲ့တမလာဟောင်းဘာရှီယာကို ICC ကအလို့ရတာဖြစ်ပြီးဒီအကြောင်းနိုင်ရိုဘီကနေမိုဟာမက်ယူဆပ်တရင်ပေးပို့လာပါတယ်ဆူရန်တမလာဟောင်းအိုမာအယ်ဘာရှီယာကို ICC ကိုလွှဲပြောင်းပေးဖို့အစိုးရကအစင်းသင့်ဖြစ်နေပြီဆိုတဲ့သဘောမျိုးအစိုးရတာဝန်ရှိသူတွေကဒီတရင်ပါအတွင်းမှာပဲပြောဆိုကြတာပါဒါပေမဲ့လည်းစစ်တပ်နဲ့ရပ်ဖက်ကောင်းဆောင်တွေပါတဲ့အုတ်ချုပ်ရေးကောင်စီကနောက်ဆုံးဆုံးဖြတ်ရမှာဖြစ်ပါတယ်။ဘာရှီယာကို ICC ကိုပို့လိုက်တာကနိုင်ငံရေးအတွက်အထောက်အကူဖြစ်စေမယ်လို့မဟာဗျူဟာလေ့လာရေးဌာန Hon Institute ရဲ့အကြီးအကဲဟာဆန်ခန်းန်းကြီးကအခုလိုပြောပါတယ်
။ It's going to play a role enhancing some confidence, especially
ဒီကိစ္စကအတိုင်းအတာတစ်ခုထိအရေးကြီးပြီးယုံကြည်မှုလည်းပိုတိုးလာစေမှာပါအထူးသဖြင့်တော့ဒုက္ခခံစားခဲ့ရတဲ့သူတွေနဲ့တပုံတွေအတွက်ဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေတာဝန်ခံစေရေးဆိုတာကလည်းတပုံအဖွဲ့တွေနဲ့သဘောတူညီချက်ထဲမှာပါဝင်ပြီးလာမယ့်နှစ်တည်းအတွင်းနောက်ထပ်တင်းမာမှုတွေနဲ့ပြိပခဖြစ်လာနိုင်ခြေတွေကိုပါရောချနိုင်ပြီးတော့ယုံကြည်မှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဒါဖို့ဒေတာတွေမှာနေထိုင်ကြသူတွေအပေါ်လူမျိုးတုံးတက်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တမရဟောင်းပါရှီယာကို2009ခုနှစ်မှာ ICC ကဆွဲချက်တင်ခဲ့တာပါ။ဘာရှီယာကတော့ဆွဲဆိုချက်တွေကိုညှင်းဆို့ထားပါတယ်။2003ခုနှစ်မှာစခဲ့တဲ့ဒါဖောဒေတာတဘုံထမှုကိုဆူဒန်ဆွေရကဖြိုခွင်းတာမှာဒီပြစ်မှုတွေကျူးလွန်ခဲ့တာလို့ဆွဆွဲထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းဆူဒန်မှာလက်နေချီကြမ်းမြင့်တဲ့လူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာနိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့တမရဘာရှီယာကိုစစ်တပ်ကရာဒုကဖေရှားခဲ့ပါတယ်။တမရဟောင်းဘာရှီယာဟာအာဂရီလိုက်စားမှုနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပြီးနောက်1989ခုနှစ်မှာဆီယနာသိမ်းပြီးအာဏာရယူခဲ့မှုနဲ့ပတ်သက်တဲ့စွဲချက်တင်တယ်လဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆူဒန်သမ္မတဟောင်းဘာရှီယာကိုမြို့တော်ခါတွန်းကအကျဉ်းထောင်တစ်ခုမှာလက်ရှိထိန်းသိမ်းထားပါတယ်။ဒီသတင်းပတ်အတွင်းမှာပဲဆူဒန်မြို့တော်ကိုတွားရောက်ခဲ့တဲ့ ICC ရှင့်နေချုပ်ကာရင်ခန်ကဆူဒန်အစိုးရဘက်ကတရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကြာတာပရင်းနေမှာပြောပါတယ်
။ Regarding an individual former president Omar al-Bashir, I have not discussed dates.
သမရဟောင်းအိုမာအယ်ဘာရှီယာနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ရပ်သတ်မှတ်ချက်တူကိုမဆွေးနွေးခဲ့ပါဘူး။တာဝန်ယူဆောင်ရမယ့်ကိစ္စတွေကိုသိရှိနားလည်ထားတဲ့အစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ဆွေးနွေးခဲ့ပါတယ်။သူတို့ဘက်ကဆုံးဖြတ်ချက်တွေချမှတ်ပြီးရင်တော့ထုတ်ပြန်ကြေညာချက်တွေထွက်လာမှာပါ။ရောမသဘောတူစာချုပ်ပြဋ္ဌာန်းချက်တွေအရာလာမယ့်သတင်းပတ်အတွင်းမှာပူးတွဲကောင်စီဆွေးနွေးပွဲရှိတယ်ဆိုတာကိုကျွန်တော်ကိုအသိပေးခဲ့ပါတယ်။ပါရီထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါပူပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ချက်နဲ့ဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတာကကျွန်တော်တို့ဆုံးဖြတ်ရမှာမဟုတ်ဘဲဆူဒန်ကဆုံးဖြတ်ရမှာဖြစ်ပါတယ
်ဆူဒန်သမ္မတဟောင်းဘာရှီယာကို ICC တရားရုံးကိုလွှဲပြောင်းပေးအပ်ခဲ့မယ်ဆိုရင်တော့ဒါဖို့ဒေတာကကျူးလွန်ခံခဲ့ရသူတွေအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်မှာဖြစ်တယ်လို့ Amnesty International ရဲ့အရှေ့အာဖရိကဆိုင်ရာဒုတိယညွှန်ကြားရေးမှူးဆာရာဂျက်ဆင်ကပြောပါတယ
် We are waiting to see if the survivors and victims of
the Darfur ဒေသတွင်ရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေနဲ့အသက်မသေးဘဲရှင်ကျန်ရသူတွေအနေနဲ့ပြတ်တာတဲ့တရားစီရင်မှုကိုတွေ့ရဖို့အတွက်အခွင့်အလမ်းရမလားဆိုတာကိုကျမတို့စောင့်ကြည့်နေကြပါတယ် Darfur ဒေသကအကျူးလွန်ခံရသူတွေအသက်ရှင်လွတ်မြောက်လာသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဒါကတိတ်ကိုအရေးကြီးတဲ့အခိုက်အတန့်ဖြစ်လာပါလိမ့်မယ်
။မြို့တော်ခါတွန်ကအသွင်ကူးပြောင်းရေးအစိုးရအဖွဲ့နဲ့ဒါဖို့ဒေတာတွင်ကတပုံတွေချပြီးခဲ့တဲ့အောက်တိုဘာလအတွင်းကငင်းချမ်းရေးသဘောတူညီချက်တည်းရရှိခဲ့ပြီးမယ်လေဒေတာတွင်မှာအကြမ်းဖက်မှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်နိုင်ငံကိုအစိုးရကထောက်ပံ့တဲ့အကြမ်းဖက်ဝါရဆွဲနိုင်ငံများဆင်းကနေပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာပဲအမေရိကန်အစိုးရကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်အသွင်ကူးပြောင်းရေးအစိုးရကိုစီးပွားရေးအရာအထောက်ပံ့ပေးဖို့ကတိပြုထားပါတယ်ရှင်